ကိုကန် MNDAA တအန်း TNLA နဲ့ရခိုင် AA တို့ပါဝင်တဲ့ညီနောင်မဟာမိတ်၃ဖွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးကိုရှမ်းပြည်နယ်မြောက်ပိုင်းဒေသကစတင်ခဲ့ရာကတလတာကာလအကြာမှာမြို့၆မြို့ကိုသိမ်းယူခဲ့ပြီးစစ်ကောင်စီတပ်စခန်းအကြီးအသေးပေါင်း190ကျော်သိမ်းယူခဲ့ကြောင်းကြေညာခဲ့ပါတယ်။တလကျော်ကြာတိုက်ပွဲတွေပြင်းထန်လာရာက Nationwide Operation နိုင်ငံလုံးဆိုင်ရာစစ်စင်ရေးအဖြစ်နိုဝင်ဘာလ29ရက်ဒီကနေ့မှာတဆင့်တက်လမ်းမှာဖြစ်ကြောင်းကြေညာခဲ့ပါတယ်။ညီနောင်မဟာမိတ်အဖွဲ့အစည်းနဲ့တနိုင်ငံလုံးအတိုင်းအတာနဲ့စစ်စင်ရေးအဆင့်တက်ရောက်မဲ့အလားအလာနဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ်
။ရှမ်းမြောက်မှာရှိတဲ့ဒေသလွတ်မြောက်ရေးလုပ်ငန်းတွေဟာတပီလုံးမှရှိတဲ့အခြားသောတိုင်းနယ်ပြည်နယ်က PDF ကျင်းနဲ့တိုင်းသားလက်နက်အဖွဲ့ရှိစီရဲ့လှုပ်ရှားမှုနဲ့ပေါင်းစပ်ထိုင်မှုအတွေ့တွေ့ရမယ်အဆင့်တဆင့်တွေ့ပါသေးတယ်။အဲ့ဒါပြီးမှတပီလုံးစစ်စင်ကြီးဆိုတဲ့စီမံကိန်းကြီးကိုကောက်ထည့်ခေါ်နိုင်မှာပါ။အခုတော့တပီလုံးကတော့တိုက်နေတာမှန်တယ်။ဒါပေမဲ့တပီလုံးပြန်လည်ထိုးစစ်ဆင်ခဲ့တဲ့ရှင်မဟာဗျူဟာရဲ့လူမရှိသေးပါဘူး။လုံးလည်းမလုံနိုင်သေးပါဘူး။အဲ့ဒီအချင်းကြီးတခုရောက်ပြီးမှတကယ်တပီလုံးဆိုင်ရာတင်ငါဗျူဟာထိုးစစ်ကြီးတခုကိုရှင်းလင်းနိုင်မှာဖြစ်ပါတယ
်။ညီနောင်မမိတ်အဖွဲ့အနေနဲ့အရှိမြောက်တိုင်းစစ်ဌာနချုပ်အခြေဆိုင်ရာလာရှိုးမြို့ကိုထိန်းချုပ်နိုင်ပြီးပြင်ဦးလွင်ကိုကျော်ဖြတ်ဖို့ကလည်းကြီးမားတဲ့စိန်ခေါ်မှုအဖြစ်တည်ရှိနေဆဲဖြစ်တယ်လို့ပြောပါတယ်။လက်ရှိတရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေဖြစ်ပွားတာရက်ဆိုင်တာပိုမိုကျေပြန့်လာတာတွေဟာတရုတ်နိုင်ငံနဲ့ပဲပတ်သက်ဆက်နွယ်မှုရှိသလားဆိုတဲ့အမြင်တွေအပေါ်မှာလည်းဦးတန်းစိုးနိုင်ကအခုလိုသုံးသပ်ပါတယ်
။တရုတ်ကတော့ပါဝင်ပတ်သက်မယ်လို့ကျွန်တော်တော့မယူဆပါဘူး။ဒါကတော့ဟိုအနောက်နိုင်ငံကမီဒီယာတွေနဲ့ပညာရှင်တွေကသုံးသပ်နေတာတော့ရှိတယ်။ဒါပေမဲ့တရုတ်ကအဲ့လိုလုံးလုံးလောက်ထားမရှိဘူး။ဆိုတော့ဒီအော်ဒါဆွမ်းမှုတွေအများစုတွေပေါ့ဗျာ။ညပိုင်းက FBNCC အခွင့်အရေးတွေနဲ့ဆက်ဆက်ပြီးပြည်လူချင်းတဲ့ပုံစံပုံပေါ်ယူဖို့တော့စူးစမ်းတာကိုရှိအောင်ဖြစ်ပါလိမ့်မယ်။ဒါပေမဲ့ကျုပ်ကြီးကဗမာပြည်ရေးသင်းမှာအခုတိုက်ရိုက်ပါဝင်ရွှတ်ခွက်မှုတွေတော့ဒီအစီအစဉ်တွေကိုကျုပ်ကစီစဉ်လာတော့မိစိမ့်ကြတာလို့မိနီကြတာလို့ဆိုတဲ့သိစားရင်ကျွန်တော်ကတော့ဟိုအယုံကြည်ရှိပ
ါစစ်ကောင်စီအနေနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့PPSD ကငင်းညာရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကဗိုလ်မှူးကြီးခွန်ဥက္ကာကလည်းရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တော့မှတ်ချက်ပေးဖို့ခက်ပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုညီမကြီးဘလောက်ဖိထားလဲတော့မသိဘူးလေ။အဲတခုကနောက်ွယ်ကပြောနိုင်တာကတော့တရုတ်နိုင်ငံနဲ့လက်ရှိ SAC နဲ့သက်ဆိုင်ရေးဘလောက်ကောင်းမွန်လဲဘလောက်မကောင်းဘူးဆိုတဲ့ပေါ်တော့မူတည်ပြီးတော့ကျေကျန်လာနိုင်တယ်ရှိလာနိုင်တယ်သဘောတော့ရှိတာသက်ဆိုင်ရေးကောင်းတယ်ဆိုရင်တော့တုံ့ဝန်းနိုင်တာပေါ့အဲ့နှမျိုးတော့ရှိတယ်လို့ယူဆပ
ါညီနောင်မမိတ်အဖွဲ့တွေကလည်းရှမ်းပြည်မြောက်ပိုင်းဒေသမှာတစ်တုံညာနှစ်ခွန်စစ်စင်ရေးစားလိုက်တဲ့နောက်ပိုင်းမှာတော့စကိုင်းမန္တလေးချင်းနဲ့ကရင်နီဒေသတွေမှာလည်းစစ်ရေးအရှိန်မြင့်တင်လာခဲ့ပါတယ်ဒီလိုအခြေအနေမှာမြန်မာပြည်ရဲ့ပြဿနာကိုတွဲဆုံဆွေးနွေးအဖြေရှာဖို့တော့အခက်အခဲရှိနိုင်တယ်လို့လည်းပေါ်မူကြီးခေါ်ဥက္ကာကဆက်ပြောပါတယ
်လောလောဆယ်ပြတော့မရှိသေးဘူးခင်ဗျာဒါကြောင့်လည်းဆိုတော့ဒီဟိုနည်းနည်းလေးအပါရတဲ့လူအရတို့ပါတယ်ခင်ဗျာဒါကလည်းဆုံရှုံတဲ့လူအရတို့မချိနာသေးဘူးမချိပွဲနှောင်းမဲ့စပီးခင်ဗျာမကန်ကျင်တဲ့နဲ့ဥပကုပ်ကမောင်းတင်ရရင်တော့စကားပြောဘူးတော့နည်းနည်းလေးခက်အောင်မလို့ခင
်ဒီရပိုင်းမှာတော့အင်ဒိုနီးရှားနိုင်ငံရဲ့အာဆီယံတဘာပရိအဖြစ်ဆောင်ရွက်နေတဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ယုံကမြမအကြက်တဲကိုဖြည့်ရှင်းနိုင်ရေးအတွက်ຫນွေဦးတော်လိုင်းရေးမှပါဝင်တဲ့အစုအဖွဲ့စစ်ကောင်စီအစုအဖွဲ့နဲ့ PPSD အစုအဖွဲ့တွေကိုဂျကာတာမြို့တော်မှာတီးခြားဆွေးနွေးခဲ့ကြောင်းဒီဆွေးနွေးချက်တွေအရာအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးပွဲကျင်းပဖို့ဖြစ်နိုင်ခြေအလားအလာရှိကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီပေါ်မှာတော့ဗိုလ်မှူးကြီးခွန်ဥက္ကာကဒီအလားအလာဟာနောက်နှစ်ဆက်မှအစာပြိုကောင်ပြိုးနိုင်မယ်လို့သုံးသပ်ပါတယ်။ဦးတန်းစိုးနိုင်ကတော့လက်ရှိရှမ်းမြောက်ဒေသတိုက်ပွဲဖြစ်စဉ်မှာလက်နက်ကြီးပစ်ခတ်တာ၊လေကြောင်းကဘုံကျဲတိုက်ခိုက်တာတွေကြောင့်ပြည်သူတွေထိခိုက်သေးဆုံးမှုတွေရှိခဲ့ကြောင်းဒါကြောင့်စစ်ပွဲကျေပြန့်လာမဲ့အချိန်ဒီမှာဘေးအန္တရာယ်ကင်းရှင်းရေးအတွက်ပညာပေးတာနဲ့လေကြောင်းကာကွယ်ရေးအတွက်ပြင်ဆင်တာမျိုးတွေလှုပ်ဆောင်ထားတဲ့ကြောင်းအကြံပြုထားပါတယ်။ညီနောင်မမိတ်၃ဖွဲ့ရဲ့ဒီညနေ၄နာရီသတင်းထုတ်ပြန်ချက်မှာတော့ မူဆယ်၁၅မိုင်မှာတိုက်ပွဲပြင်းထန်နေသလိုမူဆယ်မြို့နယ်နန်းဘော်တရာတပ်စခန်းလာရှိုးမြို့နယ်မိုင်းလီတပ်စခန်းတို့ကိုထိုးစစ်ဆင်တိုက်ခိုက်နေပြီးကြောင်မဲမြို့နယ်ကောင်းမှုလိန်ကျေးရွာအနီးမှာလည်းတိုက်ပွဲဖြစ်ပွားနေကြောင်းသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်မှာတော့ပေါတောနဲ့ပလဝမြို့နယ်တွေမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ခင်ဗျာ။